ရခိုင်ပြည်နယ်စစ်သွေးမြို့ဆက်ဆုံစုရပ်ဖွဲ့ကကျူးကျော်အိမ်ပေါင်း1255လုံးကိုအချိန်3လအတွင်းဖယ်ရှားပေးဖို့မြို့နယ်အာဏာပိုင်တွေသတိပေးထားတဲ့ကြောင်းတင်ဆက်ပေးသွားမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါစစ်သွေးမြို့ဆက်ယုံစုရပ်ဖွဲ့ဟာရခိုင်ကရိုဟင်ဂျာမူဆလင်တွေနေထိုင်ခဲ့တဲ့ရပ်ဖွဲ့ဖြစ်ပြီး2012ခုနှစ်ရခိုင်မြောက်ပိုင်းအချမ်းဘတ်မှုပဋိပက္ခတွေမှာအဲ့ဒီဒေသခံမူဆလင်တွေတိမ့်ချောင်သွားတဲ့နောက်အနေနဲ့ရရကလူတွေအခြေချဝင်ရောက်လာတာ9နှစ်ကျော်လာပြီဖြစ်ပါတယ်။စေယုံစုရက်ွက်ကမီလောင်ပြင်းနေရမှာကျူးကျော်ဆလုပ်ထားတဲ့အင်ဂျီ1200ကျော်ကိုအချိန်3လအတွင်းဖယ်ရှားဖို့စစ်သွေးမြို့နယ်အုပ်ချုပ်ရေးမှူးကနေအမိန့်ထုတ်ပြန်ထားတယ်လို့စစ်သွေးမြို့အနောက်တကားဒေသကူညီဆောက်ရှောင်ရေးဖွဲ့ခေါင်းဆောင်ဦးအောင်သေးကပြောပါတယ
်ဒီလစီလီယန်နဲ့ကနေစပြီးတော့ဒီ August 15ရက်နေ့ထိ target တစ်ခုပေးထားတယ်ဆိုတော့အဲ့ကြားထဲမှာပြန်ဖြိုပြန်ပေးရမယ်ပြန်ထွက်ပေးရမယ်ဆိုပြီးတော့စာထုတ်တာရှိတယ်ဆိုတာကလည်
းဒီအမိန့်ကိုပြီးခဲ့တဲ့မေလ14ရက်နေ့ကမြို့နယ်အုပ်ချုပ်ရေးမှူးအမိန့်နဲ့ထုတ်ပြန်ခဲ့တာပါကျူးကျော်အိမ်ဆောက်လုပ်ထားတဲ့သူတွေအနေနဲ့မိုးရာသီတွင်ပြောင်းရွှေ့ရမယ့်အခြေအနေကြောင့်အခက်တွေ့နေတယ်လို့ဦးအောင်သေးကဆက်ပြောပါတယ
်။ကြေကနာဖြစ်ပြီးနောက်ပိုင်းမှာပေါင်းအလီတွေထွက်ပြေးသွားတဲ့နေရာဆိုပြီးတော့ဆိုးရွားကတားမိထားတဲ့နေရာလေအဲ့ဒီနေရာကစကလေးကမနေရဘူးဆိုရင်လည်းမနေရဘူးရှင်းရှင်းလင်းလင်းဆိုးရွားကစားခဲ့ရမှာဒီမှာအခြေထိုင်တလို့ဖြစ်သွားပြီးဒီအချိန်ကြာပါပြီမှာစိတ်ဒါကိုဖြေရမယ်ဖြူရမယ်ဒီအာဂက်ဆိုတာလည်းမိုးတော်တော်ရော်တဲ့အချိန်နဲ့ဖြစ်နေပြီလက်ရှိဒီသူတို့ဒီနေတရားတွေမိသားစုတွေကတော်တော်အခက်အခဲဖြစ်သွားတာပေါ့နော်အဲ့လိုမျိုးတွေဖြစ်နေကြတယ်
ကျူးကျော်အိမ်ဆောက်လုပ်ထားတာ1250ကျော်လို့ဆိုပေမဲ့လည်းတကယ်ကျူးကျော်ဆောက်လုပ်ထားတဲ့အိမ်ခြေ3000နဲ့ထက်မှရှိနေပြီဒီလိုအိမ်ခြေတွေဖြိုဖျက်ပြီးရင်ဘယ်လိုနေရာချထားပေးမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးစစ်သွေးမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်စောဦးကိုဆက်သွယ်ခဲ့ရမှာတော့အစီအွေတွေရောက်ရှိနေကြောင်းဖြေကြားခဲ့ပါတယ်2012ခုနှစ်ဇွန်လတွင်လူမျိုးပါရာရေးပဋိပက္ခကြောင့်စစ်ရုံစုရက်ွက်ကနေအိမ်တွေမိရှုခံခဲ့ရပြီးဒေသတွင်းမူဆလင်သသိန်းကျော်ဟာစစ်သွေးမြို့နောက်ဘက်ကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပါတယ်တက်ကပြင်းဒုက္ခတဲ့စခန်းမှာခိုးလို့နေရတဲ့စက်ယုံစုရက်ွယ်အုပ်ချုပ်ရေးမှူးဟောင်းဥမောင်လေးကတော့ကျူးကျော်သူတွေကိုဖယ်ရှားမဲ့ဆောင်ရွက်ချက်ကိုထောက်ခံကြောင်းဆိုပါတယ
်ကျွန်တော်တို့ဘိုးမြန်မှာဘိုးသွားနေစီမှာဘောဆရာကဥပဒေလောကကျွန်တော်တို့ကပြောပါတယ်ဒါကျွန်တော်တို့တော့အမြတ်အမတာဆောင်တယ်လို့ပြောကျွန်တော်တို့ပြင်ဆင်ပါတယ်
လူမျိုးပါရာရေးသွင်းဆောင်ပဋိပက္ခတွေကြောင့်စစ်သွေးကြောက်ဖြူမြေပုံပေါက်တော်ရတိတ်တောင်မြို့နယ်ကမူဆလင်သသိန်းခွဲကျော်ဟာစက်ကေပြင်ဘော့တူဖာတဲချောင်းအုံတော်ကြီးချမ်းနာကုန်းအစရှိတဲ့ဒုက္ခသည်စခန်းတွေမှာခိုးလုံနေရဆဲဖြစ်ပြီးမူလနေရရင်းကိုမပြောင်းနိုင်ကြသေးဘူးလို့ဥမောင်လေးကဆိုပါတယ်ဒီလိုဆောင်ရွက်မှုဟာရိုဟင်ဂျာမူဆလင်တွေပေါ်လူမျိုးသုံးသပ်ဖြတ်မှုနဲ့ဆွတ်ဆွဲခံရတဲ့မြန်မာစိုးရဘက်ကအပြည်ပြည်ဆိုင်ရာတရားရုံး ICJ ကိုမကြခင်ပရမဆုံးအစီရင်ခံစာပေးပို့ရမယ့်အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်အခုစစ်တွေမျိုးကကျူးကျော်တွေကိုဖယ်ရှားခိုင်းတာ ICJ ရဲ့ဖိအားတစ်ခုကြောင့်လို့လဲအနောက်တကားဒေသကူညီဆောက်ရှောက်ရေးဖွဲ့ကောင်းဆောင်ဦးအောင်သေးကသုံးသပ်ပါတယ်
ကျွန်တော်တို့ ICJ နဲ့ဖိအားကြောင့်လို့တော့ဒီစားခဲ့တာပေါ့ဟုတ်ဒီပေါင်းအလီတွေနေတော့တဲ့နေရာမှာခိုင်းတွေနေတာကိုပြန်ဖြုတ်ခဲ့ပြရမယ်ခင်ဗျာတို့ကြတော့ကျွန်တော်တို့ကအဲ့ဒီ ICJ နဲ့ဒါရက်ပတ်သက်မှုရှိတယ်မရှိဘူးဆိုတာတဲ့ပေါင်းအလီတွေနေခဲ့တဲ့နေရာကိုလည်းဘယ်သူမှနေခွင့်မပေးဘူးဆိုတဲ့အမျိုးကိုပြသင်တာလေးဖြစ်ောက်ပြင်းနိုင်တယ်လို့တော့သုံးသပ်ကြတဲ့လူတွေတော့ရှိတာပဲခင်ဗျာ
ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လ25ရက်နေ့မှာရခိုင်ပြည်နယ်တွင်နေချားဆောက်စခန်း30ဝန်းကျင်ကိုလက်နက်ကင်ဆောင်ထားတဲ့အာဆာမြေခံရိုဟင်ဂျာတွေကအုပ်စုဖွဲ့တိုက်ခတ်ခဲ့လို့38ကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီအခင်းဖြစ်ပွားပြီးနောက်ပိုင်းတမတော်ဘက်ကနေမြေရှင်းလင်းရေးလှုပ်ဆောင်တာမှာရိုဟင်ဂျာ6သိန်းကျော်နေရရင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးပြီးဒုက္ခသည်ဖြစ်နေထိုင်နေကြရပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာအစိုးရကတော့အဲ့ဒီဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်တွေလှုပ်ဆောင်ထားပေမဲ့လည်းလက်ရှိ COVID-19 ကပ်ရောဂါကြာရောက်ချိန်မှာဒီအစီအစဉ်တွေယာယီဆိုင်းငံ့ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကသတင်းပေးပို့တာပါ